Welcome to the Voice of America in Burmese.
Mingla nan ne khin ma khmyar to rashi mya a long shin lan chan pi ja ba si. U American tan ga ni 2018 khu ni September 23 ye tanin ga ni ni mna khin si si ni ko sa tin pi lo thon lwin pe ni ba bi. Lai do mi da 24 40 52 ga ni phan yu na sin nan ja lo VOA ye Facebook sa min na VOA Burmese news ma le a chain na dibin ni thon lwin pe ni ba de khmyar.ကျွန်တော်ဆံမူပြီးပါအခုမနက်ခင်းအစီအစဉ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဗန်ကျင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။တရားသူကြီး Brett Kavanaugh ကိုဆွဆွဲထားသူမျိုးသမီးကအထက်လွှတ်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့သဘောတူလိုက်ပါပြီ။ရုရှားကနေတရုတ်ကလက်နက်ဝယ်တာကိုအမေရိကန်ကတန်ခတ်တဲ့ပေါ်အမေရိကန်တန်အမတ်ကိုတရုတ်ကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်ပါတယ်။အမေရိကန်ကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ဂျာအရေးစွန့်လွှတ်ဝဲတစ်ခုလုပ်ဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ်သတင်းတော်တွေထဲမှာဆိုရင်တော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဟာကုန်သွယ်မှုအငြင်းပွားမှုတွေကိုဖြေရှင်းဖို့အဓိကနေရာဖြစ်ပေမဲ့ဒီကနေ့ဘာကြောင့်အဲ့ဒီလိုဖြစ်နေရတာလဲ
It's a wise thing to work on that because the WTO is really its main idea is to be the main
ဒါတော့ဂျာမန်စီးပွားရေးတူတည်တီ S Hanish ရဲ့ထောက်ပြပြောဆိုချက်ဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒါအပြင်ဥရောပခင်ရဲ့မြန်မာရေးတုံးသက်ချက်ကဏ္ဍAmerican Indian ကြောင်းအင်္ဂလိပ်စာသင်ခန်းစာနဲ့စနေညဒရက်လေးလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုကြားကြရဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းနှင်းကလေးနေမနဲ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ American တရားရုံးချုပ်တရားသူကြီးတူဦးဖြစ်ခံထားဖို့သမ္မတ Donald Trump အမည်တင်သွင်းထားသူ Brett Kavanaugh ကလိမ်မဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့ဆွဆွဲထားသူအမျိုးသမီးကရှေ့သတင်းပတ်ကြရင်အထက်လူတော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီးလို့သတင်းတွေမှာပြောနေကြပါတယ်။ဆွဆွဲထားသူအမျိုးသမီး Christine Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့ email ဆောင်ကို Ford ရဲ့ရှေ့နေတွေကပို့လိုက်တာပါ။ email ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများအပြားဟာသူ့ရဲ့ဆွဆွဲချက်တွေအပေါ်မျှတပြီးဘက်မလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကကတိပေးထားတာနဲ့လုံးဝကိုက်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လူမှုတွေအပေါ်မိမိတို့စိတ်ပြက်ရပါမယ်လေအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မိမိတို့မျှော်လင့်ထားပါကြောင်းရှေ့နေတွေပြန်ပို့တဲ့ email ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုံးမဲ့အခမ်းအနားကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာ Mr. Kavanaugh ရှိမနေဘူးအစောပိုင်းမှာ Ford နဲ့သူ့ရဲ့ရှေ့နေတွေကတောင်းဆိုထားတာပါထွက်ဆိုပွဲကိစ္စအကြောင်းပြန်ပို့အတွက်အထက်လူတော်ကော်မတီကတောက်ကြာနေည10နာရီကိုနောက်ဆုံးသတ်မှတ်ပေးခဲ့ပါတယ်ဒါပေမဲ့တောက်ကြညာစင်တိုင်းမထိုးခင်မိနစ်ပိုင်းလိုပါမယ်။နောက်ထပ်တရက်တိုးပေးဖို့ Ford ရဲ့ရှေ့နေတွေကပန်ကြားခဲ့တာဖြစ်ပါတယ
်။ American နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုအချိန်ဟာစနေနေ့ကပိုးပြီးညင်မာလာခဲ့ပါတယ်။ Russia လို့တိုက်လေရင်တွေနဲ့မြေပြင်မှာဝေဟင်ပြစ်ဒုံးကျည်တွေဝယ်ယူရေးမှာ American ကပိတ်ဆို့ဒဏ်ခတ်လိုက်တာကိုတရုတ်ကပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံဆိုင်ရာ American တန်မတ်ကြီး Terry Branstad ကိုတရုတ်နိုင်ငံသားဝင်ကြီးဌာနကဆင့်ခေါ်ခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖြတ်သိမ်းလိုက်ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲအခုလိုအမေရိကန်တန်မတ်ကြီးကိုတရုတ်အစိုးရကဆင့်ခေါ်ခဲ့တာလည်းဖြစ်ပါတယ်။သမ္မတထရန့်အစိုးရကတရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်အသစ်ထပ်ပြီးချမှတ်လိုက်တဲ့အတွက်တရုတ်ကဆွေးနွေးပွဲတွေကိုဖြတ်သိမ်းလိုက်တာပါ။တရုတ်နိုင်ငံသားဌာနအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားတဲ့ကြေညာချက်မှာတော့အမေရိကန်ကရုရှားထုတ်တိုက်လေယာဉ်တွေနဲ့ဒုံးကျည်တွေကိုဝယ်ယူရေးပိတ်ဆို့အရေးယူမှုဟာနိုင်ငံတကာဥပဒေရဲ့အခြေခံမူတွေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့ဗိုလ်ချုပ်ဆိုမှုတဲ့အပြုမူလည်းဖြစ်တယ်လို့ဆိုပါတယ်။တရုတ်နဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုဟာကိုယ်ပိုင်အချုပ်အခြာပိုင်ဆိုင်တဲ့နှစ်နိုင်ငံကြားပုံမှန်ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်တယ်လို့အမေရိကန်အနေနဲ့ဂျာဝင်စွဖက်ခွင့်မရှိတဲ့အပြင်အမေရိကန်ရဲ့အပြုမူတွေဟာတရုတ်နဲ့ဆက်ဆံရေးကိုပြင်းပြင်းထန်ထန်ထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။အီရန်နိုင်ငံနောက်တော်ပိုင်းမှာဇေယျပြဝဲတစ်ခုအတွင်းတနသမားတွေပြစ်ခတ်တာကြောင့်တေဆုံးသူ25ဦးထဲမှနေရှိပြီဖြစ်ပြီးဒဏ်ရာသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။တနသမား2ဦးတေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဒဏ်ရာရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ကူဇစ်တန်ပြည်နယ်အာဗက်စ်မြို့မှာစနေနေ့ကဖြစ်တဲ့တိုက်ခိုက်မှုရဲ့လက်သက်ဖြစ် IS အကြမ်းဖက်ဝါဒီအဖွဲ့နဲ့အာဗက်စ်လူမျိုးရေးအာရဗ်လူရှာမှုလို့သူတို့ကိုယ်သူတို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့လုံးကသူတို့လက်ချက်လိုပြောထားတာပါ1980-1988အီရန်အီရက်စစ်ပွဲစတင်တဲ့အထိမ်းအမှတ်နှင်းစင်လုပ်တဲ့စီးရေးပြပွဲကိုလာကြည့်ကြတဲ့အီရန်တာဝန်ရှိသူတွေထိုင်နေတဲ့စင်မြင့်နေရာကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်အလားတူစီးရေးပြပွဲတွေကိုနိုင်ငံတော်အမှလုပ်ကြတာပါဒေသုံးသူအများစုဟာအီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ဝင်တွေလို့ဆိုကြပါတယ်တချို့သတင်းတွေမှာတော့တေဆုံးသူတွေမှာတအူးဟာသတင်းတောင်ဖြစ်တယ်လို့ဆိုပါတယ် ဒီတိုက်ခိုက်မှုဟာဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေနဲ့ဆက်ဆက်တယ်လို့အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကစနေနေ့မှာပြောပြီးတိုက်ခိုက်မှုရဲ့လက်သေးတွေကိုဥပဒေနဲ့အညီရေးယူနိုင်အောင်လုပ်ဖို့လူမျိုးရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ
်။ခရစ်ယာန်ဂိုင်းအုပ်ဖုံးတော်ကြီးတွေခန့်အပ်ရေးတရုတ်နဲ့ဗာတီကန်နန်းတော်ကြားမှာယာယီသဘောတူညီချက်စာချုပ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ကြကြောင်းနှစ်ဖက်လုံးကကြေညာခဲ့ပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့တဲ့တရုတ်အစိုးရနဲ့ဗာတီကန်ကြားမပြေလည်မှုကိုထိုးဖောက်ကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီသဘောတူညီမှုကြောင့်မကြသေးခင်နှစ်တွေကအဓိကအဟံအတားဖြစ်နေတဲ့အချက်ကိုလည်းဖြေရှင်းနိုင်ခဲ့တာပါ။အဲ့ဒါကတော့ပုံရဟမင်းကြီးရဲ့ခွင့်ပြုချက်မယူဘဲတရုတ်အစိုးရကအရင်ကတည်းကအမည်စင်းသွင်းထားတဲ့ခရစ်ယာန်ဂိုင်းအုပ်ခုနှစ်ဦးကိုဗာတီကန်ဘက်ကလက်ခံဖို့သဘောတူလိုက်တာပဲဖြစ်ပါတယ်။ဗာတီကန်နန်းတော်နဲ့တရုတ်အစိုးရကြားနှစ်ပေါင်း80နီးပါးဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုလိုတိုးတက်မှုရရှိခဲ့တာလည်းဖြစ်ပါတယ်။ခရစ်ယာန်ဂိုင်းအုပ်ဖုံးတော်ကြီးအဖြစ်အနှင်းရေးကိစ္စမှာတရုတ်အစိုးရကကိုယ့်ဘာသာကိုအတီးပြုတ်ခန့်အပ်ရေးနှစ်ပေါင်းများစွာတောင်းဆိုနေခဲ့တဲ့အချက်ဟာပုံရဟမင်းကြီးကပဲရွေးချယ်အနှင်းရတဲ့လုတ်ပိုင်ခွင့်ကိုစန့်ကျင်ရာရောက်ခဲ့တာလည်းဖြစ်ပါတယ်။အခုတရုတ်နိုင်ငံကခရစ်ယာန်ဂိုင်းချုပ်ခုနှစ်ဦးလုံးကိုဗာတီကန်ဘက်ကလက်ခံအသိမှတ်ပြုလိုက်တဲ့အတွက်တရုတ်မှာရှိတဲ့ကက်သလစ်ဘာသာဝင်ခရစ်ယာန်ဂိုင်းချုပ်အားလုံးနဲ့ဗာတီကန်ကြားပုံမှန်ဆက်ဆံရေးရရှိသွားပြီဖြစ်ကြောင်းဗာတီကန်ဘက်ကကြေညာခဲ့ပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့ဖက်ဒရီနေ့ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်နားမှာစစ်သွေးကြောတွေနဲ့ပြင်းထန်တိုက်ပွဲဖြစ်ပြီးအရာရှိတယောက်အပါအဝင်စစ်သား9ဦးကြာဆုံးသွားတယ်လို့ပါကစ္စတန်ကစနေနေ့မှာပြောပါတယ်။ထောက်လိုင်းရေးသတင်းအချက်အလက်ပေါ်အခြေခံပြီးအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းမှုဆင်ရေလုံနေချိန်မြောက်ပိုင်းဝါဇီလစ်စတန်ပြည်နယ်မှာတိုက်ပွဲဖြစ်တာလို့ပါကစ္စတန်ကြီးတပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒီတစုဟာနေဆက်ကိုဖျောက်ဝင်လာပြီးခြံဝန်းတစ်ခုထဲမှာပုံးကုန်နေတယ်ဆိုတဲ့သတင်းရခဲ့ပါတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကခြံဝန်းကိုဝင်ရောက်စီးနေတာမှာအပြန်အလှန်တိုက်ပွဲတစ်ခုအပြင်းထန်ဖြစ်ပြီးအကြမ်းဖက်ဝါဒီ6ယောက်ကိုတုတ်သွင်းလိုက်နိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီနေရာကိုရှင်းလင်းပြီးတဲ့နောက်တေဆုံစစ်သွေးကြော်ရရဲ့လောင်းတွေကိုဘယ်သူဘယ်ဝါဆိုတာစစ်ဆေးခွဲခြားဖို့ယူဆောင်သွားတယ်လို့စစ်ဘက်သတင်းမီဒီယာ ISPR ကပြောပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စုလိုက်ပြုံလိုက်နှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲကတောင်းဆိုဖို့ရှိကြောင်းစီစဉ်သူတွေကပြောပါရယ်မြန်မာမှာဆက်ပြီးဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ခြေဆိုင်မြန်မာအမေရိကန်မွတ်စလင်စီယုံကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကော်ဗာမြို့မှာဒေသစံတော်ချိန်ညနေ6နာရီမှာစတင်ကျင်းပမှာဖြစ်ပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်အခြားတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမြန်မာနိုင်ငံမှာဘာသာမတူသူတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဆွေးနွေးပွဲမှာအစီရင်ခံတင်ပြကြမှာဖြစ်တယ်လို့ဦးဆောင်စီစဉ်သူတဦးဖြစ်တဲ့မြန်မာအမေရိကန်မွတ်စလင်စီယုံဥက္ကဋ္ဌဦးမောင်အေးကဆွေးနွေးပွဲမတိုင်ခင် VOA ကိုပြောပါရယ်ဒါအပြင်ရိုဟင်ဂျာမြောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ပြင်းထန်ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းကင်တွယ်ဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဆောင်ရွက်မှုမှာမြန်မာအရက်သားအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့မြင်ကြောင်းဦးမောင်ကြီးကပြောပါတယ်
။နိုင်ငံအရေးနဲ့ဖြေရှင်းတဲ့အခါမှာစစ်မှန်တဲ့အဖြေပေါ်လာဖို့အတွက်မြန်မာအစိုးရအနေနဲ့ကအခက်အခဲတွေသူတို့မှလည်းရှိမယ်။အဲ့ဒီလိုအခက်အခဲတွေကိုသေသေချာချာဥပဒေပညာရှင်တွေနဲ့ညှိနှိုင်းပြီးတော့ဟလာဘာလို့တဲ့လဲဆိုတာကိုသူတို့အနေနဲ့ဆက်လက်ပြီးလှုပ်ဆောင်ရမှာပါတစ်ဖက်သက်ပိတ်ပြီးတော့ညင်းပြီးတော့ငါတို့ဟာတော့ဖြစ်ဒီ room statue မှာလက်မှတ်မထိုးထားလို့ငါတို့လှုပ်เสียမလို့ဘူးလို့မတက်မစေချင်ပါဘူးဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ညှိနှိုင်းပြီးတော့တစ်ဖက်ကလိုအပ်နေတဲ့နိုင်ငံတကာတောင်းဆိုနေတာတွေကဘာတွေရှိတာလဲနိုင်ငံတကာကဘာတွေကိုဖိအားပေးနေတာလဲဒါတွေကိုအမှန်တရားပေါ်ပေါက်ဖို့အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်ရင်ဆိုင်ဖို့လည်းကျွန်တော်အနေနဲ့တိုက်တွန်းပါတယ်
မြန်မာဗတ်ချမ်းမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အခုချိန်ထိလုံခြုံမှုမရှိဘဲအသက်အန္တရာယ်အရပါနေတိုင်းစိုးရိမ်နေရတယ်လို့ဦးမောင်အေက VOA ကိုပြောပါရယ်ဆွေးနွေးပွဲကိုရိုဟင်ဂျာအရေးဆောင်ရွက်နေသူတွေအပြင်နိုင်ငံတကာမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလေ့လာစောင့်ကြည့်နေတဲ့ပညာရှင်တချို့နဲ့နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေတက်ရောက်ပြီးဆွေးနွေးကြမှာပါမြန်မာအမေရိကန်မွတ်စလင်အစည်းအရုံးကို2013ခုနှစ်ကအမေရိကန်ပြည်ထောင်စုမှာစတင်တည်ထောင်ခဲ့တာဖြစ်ပါရယ်ရှင်
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိပွဲစဉ်တွေမှာအမှတ်ပေးစရာထိတ်ဆုံးမှရှိနေတဲ့လီဗာပူးအသင်းကအင်ကွင်းမှာဆောက်သမ်တန်အသင်းကိုသုံးဂိုးပြန်တဲ့အနိုင်ရတာကြောင့်6ပွဲဆက်တိုက်ရှုံးပွဲမရှိသေးပဲထိတ်ဆုံးနေရာကိုဆက်ထိန်းထားလိုက်နိုင်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့အင်ကွင်းမှာပဲ Wolves အသင်းနဲ့တစ်ဖက်တကူးစီတည်ကြပါတယ်။မန်ချက်စတာယူနိုက်တက်အသင်းရဲ့ဒီကနေ့ပွဲကိုအသင်းရဲ့ဂန်ဒဝင်နီးပြဟောင်းကြီး Ferguson တွားကြည့်ပါတယ်။မန်စီးတီးအသင်းဟာလည်းဝေးကွင်းမှာ Cardiff City အသင်းကို5ဂိုးပြန်တဲ့အနိုင်ရပြီးအမှတ်ပေးစရာမှာလီဗာပူး Chelsea တို့နဲ့အပြိုင်ထိတ်ဆုံးနေရာကိုရဖို့အလားအလာကောင်းနေစေပါ။တခြားအနိုင်ရပွဲတွေကတော့ Leicester City ကအင်ကွင်းမှာ Huddersfield ကို3ဂိုးတကူ၊ Burnley ကအင်ကွင်းမှာ Bournemouth ကို4ဂိုးပြတ်၊ Spurs ကဝေးကွင်းမှာ Brighton ကို2ဂိုးတကူနဲ့အသီးသီးအနိုင်ရကြပါတယ်။ Fulham နဲ့ Watford တို့ကတကူးစီတည်ကြပြီး Crystal Palace နဲ့ Newcastle ကဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာတော့ West Ham နဲ့ Chelsea, Arsenal နဲ့ Everton တို့ကစားကြမှာဖြစ်ပါတယ်။Chelsea အသင်းကလည်းလက်ရှိမှာ5ပွဲကစားပြီးတဲ့နောက်ရှုံးပွဲမရှိသေးပဲ West Ham နဲ့ကစားမဲ့ပွဲစဉ်6ရလတ်ပေါ်မူတည်ပြီးအမှတ်ပေးစရာထိတ်ဆုံး3သင်ကြားအဆင့်အပြောင်းလဲပေါ်လာမှာဖြစ်ပါတယ်
။ Somalia နိုင်ငံတောင်ပိုင်းမှာရှိနေတဲ့ American နဲ့ Somalia တပ်တွေတိုက်ခိုက်ခံရပြီးတဲ့နောက် El Shabaab အစွန်းရောက်အကြမ်းဖက်သမားတွေကို၄ချောင်းကနေ American ဘက်ကပြန်ပြီးတိုက်ခိုက်ရမှာအကြမ်းဖက်သမား18ဦးသေဆုံးခဲ့တယ်လို့ American စစ်တပ်ကပြောပါရယ်။ Africa ဒေသဆိုင်ရာ American ကုကဲမှုစစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာအစွန်းရောက်အကြမ်းဖက်သမားတွေကိုခုခံကာကွယ်တဲ့အနေနဲ့တောက်ကြာနေက Kismayo စိတ်ကမ်းမြို့အနောက်မြောက်32မိုင်အကွာမှာ American က၄ချောင်းကနေတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါအပြင် Somalia တပ်တွေနဲ့ El Shabaab အစွန်းရောက်တွေကြားတိုက်ပွဲအနေငယ်ဖြစ်ခဲ့ပြီးတဲ့နောက်ထပ်အကြမ်းဖက်သမား2ဦးသေဆုံးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုကြော်ကြော်သိမ်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာမိတ်အစီအစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကို internet ဆက်မင်းနာဖြစ်တဲ့ bamis.voanews.com မှာလည်းတွားရောက်ပြီးတော့ဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။စီကံတတ်မှတ်ချက်တွေအပေါ်အခြေခံတဲ့နိုင်ငံစုံဆက်ဆက်ကမ္ဘာစနစ် multilateralism ကိုကာကွယ်ကြဖို့အတွက်တရုတ်နဲ့ဥရောပထိပ်တန်းပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ကိုကျိုးစီဝါကာကွယ်ရေးနဲ့တနင်္ဂနွေရဲ့ရည်တည်လှုပ်ဆောင်ချက်ဟာ unilateralism ကိုပို့ပြီးတော့တိုးလာစေတာကြောင့်တကမ္ဘာလုံးမှာမရည်မရာမတိကျမှုတွေဖြစ်နေတဲ့အချိန်မှာပဲအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါဒီအကြောင်း CCTV သတင်းဌာနရဲ့သတင်းလွှာကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကြားစီးပွားရေးနဲ့ကုန်သွယ်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဥရောပပညာရှင်တွေနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့နိုင်ငံတကာစီးပွားရေးအပြန်အလှန်ဖလှယ်လှုပ်ဆောင်ရေးဌာန CCIEE ကတရုတ်ထိပ်တန်းပညာရှင်တစုကို Brussels, Geneva နဲ့ Berlin စတဲ့ဥရောပနိုင်ငံတွေကိုလွှတ်လိုက်ပါတယ်။ Berlin အခြေစိုက် Quaba Foundation နဲ့ CCIEE တို့ပူးတွဲကမ္ဘာကထပြုပြီးတရုတ်နဲ့ဥရောပပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကို Berlin မြို့တော်မှာတောက်ကြနေကလုပ်ကြပါတယ်။တရုတ် EU နှစ်ဖက်ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေကိုရှေ့တိုးဖော်ဆောင်ဖို့ဤပညာစမ်းသစ်တည်ထွင်မှုကျွမ်းကျင်ပုဂ္ဂိုလ်နဲ့စက်မှုလုပ်ငန်းပိုင်းအပြန်အလှန်ဖလှယ်ရေးတွေမှာပူးပေါင်းဆောင်ရွက်ကြဖို့တရုတ်ပညာရှင်တူဖြစ်သူကျောက်ရှောင်းရွှမ်းကဆွေးနွေးပွဲတွင်နှိုးဆော်ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာမဟာဗျူဟာမြောက်မဟာမိတ်မဟုတ်ပေမဲ့နိုင်ငံတကာအခင်းအကျင်းအားကောင်းစေဖို့လက်တွဲလှုပ်ဆောင်ဖက်ဖြစ်တာနဲ့အမျှ WTO စနစ်ခိုင်မာဖို့လက်ရှိအခြေအနေနဲ့ကန့်ညီတဲ့စီမင်းစည်းကမ်းတွေကိုချမှတ်ဖို့နှစ်ဖက်စလုံးလက်တွဲလှုပ်ဆောင်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။WTO ပြုပြင်ပြောင်းလဲဆိုင်ရာကြိုးပမ်းအားထုတ်ချက်တွေကိုစီးပွားရေးသုတေသနဆိုင်ရာနိုင်ငံတကာစီးပွားရေး German Institute ကသုတေသည် Max Heinisch ကချီးကျူးပြောဆိုပါတယ
် It's a wise thing to work on that because the WTO is really its main idea is to be the main body
နိုင်ငံတကာကုန်သွယ်ရေးကိုကြီးကြပ်ဖို့နိုင်ငံတကာကုန်သွယ်ရေးကိုဘယ်လိုလှုပ်ဆောင်ကြမလဲဆိုရယ်စီကံစီမင်းတွေချမှတ်ဖို့အဓိကအဖွဲ့အစည်းဖြစ်ရေးဆိုတာဟာ WTO ရဲ့အဓိကစိတ်ကူးဖြစ်ပါတယ်ဒါကြောင့်သူပြင်ပြောင်းလာရေးလှုပ်ဆောင်ကြတာဟာကောင်းတဲ့ကိစ္စပါ။ကုန်သွယ်ရေးအငင်းပေါမှုတွေကိုဆွေးနွေးဖြည့်ဆင်းဖို့ WTO ဟာအဓိကနေရာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အချိန်အခါမှာဒီလိုဖြစ်မနေပါဘူး။ဘာကြောင့်လဲဆိုတော့ WTO ဟာတကယ်တမ်းလက်ပတ်လှုပ်ဆောင်နိုင်တဲ့အခြေအနေမှာမရှိလို့ပဲဖြစ်ပါတယ
်။စည်းကမ်းသမတ်ချက်တွေအပေါ်အခြေခံတဲ့နိုင်ငံစုံဆက်ဆက်စီးပွားရေးနဲ့ကုန်သွယ်ရေးစနစ်တရက်ကိုကာကွယ်ဆောင်ရှောက်ဖို့ကျွမ်းကျင်သူတွေကတောင်းဆိုကြပါတယ်။ဒီထဲမှာ CCIEE ဒုတိယဥက္ကဋ္ဌဝေကျန်ကောက်လည်းအပါအဝင်ပ
ါ။ Women's Farm you to do 全球共同的
globalization ပုံမှန်တရုတ်နဲ့ဂျာမနီတို့ရဲ့သဘောထားကတူညီပါတယ
်
။စီကန်နေပေါ်အခြေခံပြီးနိုင်ငံစုံဆက်ဆက်ကြီးကြပ်တဲ့စနစ်တရထူထောင်သင့်တယ်ဆိုတာကိုကျွန်တော်တို့နှစ်ဖက်လုံးသဘောတူပါတယ်။တရုတ်နဲ့ဂျာမနီကြား nafek kongdwa mu lin myan phun phyo to tet si bu a chi kan kaung ni chat mat pe me nai ngan song sat sat kongdwa yi ne kongdwa yi lut lat mu ko chan lo nafek long ga thauk khan ma de
american europa ne diyo do ga chat mat thar de ta nai ngan di atwet chi de mu wa da ri ko yin sain ne niya ma thru ye bon jo si bwa ri ko ga kwe yi lo saung jet twi pa bo lo de lu german pi ba sat san ye kaung si asha tu de dana a si sin a ji ke bernd borger ga pyo ba de
We have a lot of common interests in the world. If you look at the developments in the Middle
East, General Jama, do you need Bong Jo Siwari, Niapia Sibare? She Levega, Pitomurine, Jesse Kaimare, Nanganaga, Kondoi, Kinjinku, Pandiyu, Jiba, General Ma, Bong Jo Siwari, Sidlu, Pisiame, Sasa, Jo Siwari, Lechini, Sura, Driava.
Lulasa Kondoi, Senate, Nanganzon, Sasa Luson, Yuararugu, Taukandu, Pumiala, Mesui.
ကိုဂျိုးစီဘွားကာကွယ်ရေးဝါရကိုအနိုင်ယူနိုင်မဲ့လမ်းကြောင်းတစ်ခုကိုစတင်နိုင်မယ်လို့တရုတ်ဗဟိုဘဏ်ဥက္ကဋ္ဌဟောင်းနဲ့တရုတ်ဗန်ဒါရီနဲ့ဗန်လုံငန်းဆိုင်ရာအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်လာမယ်ချောက်ချောက်ချွမ်းကပြောပါတယ်ဒီကွာ
ဒါဟာအမေရိကန်ပြည်ထောင်စုပေါ်မှာအပေါင်းလက္ခဏာဆောင်တဲ့တရားမှုဖြစ်လာနိုင်မယ်လို့ကျွန်တော်ယူဆပါတယ်။ဒါအပြင်တရုတ်နိုင်ငံပြုပြင်ပြောင်းလဲရေးနဲ့လမ်းဖွင့်ပေးရေးတို့အတွက်မောင်းနှင်အားတရလည်းဖြစ်လာနိုင်ပါတယ်။ကိုဂျိုးစီဝါကာကွယ်ရေးဝါရခေါင်းထောင်လာနေချိန်မှာအခုလိုနိုင်ငံစုံဆက်ဆက်လုပ်ဆောင်ရေးဝါရနဲ့ပတ်သက်ပြီးဆွေးနွေးကြတာပါ။လွတ်လပ်စွာကုံသွယ်ရေးလို့ယ ချမ်းရံရှမ်းကပြောပါတယ်ခင်ဗျာ
ခုကြောကြောသိန်းပြောပြသွားတာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လင့်ပေးနေကြဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
တရုတ်အစိုးရစည်ရင်းစရာအရလွန်ခဲ့တဲ့နှစ်ရဲ့တရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း13,000ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတပ်မှုကမတ်လကပြောပါတယ်အရင်နှစ်ကတည်းက10,000,000ကျော်တိုးပွားလာတာဖြစ်ပါတယ်ဒီထဲမှာဖရဲသီးဒေါ်လာတန်250ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်မြန်မာဖရဲသီးတကွာမွေးတရုတ်သီးမင်းကုတ်သီးကျဲမောက်သီးနဲ့လိုက်ကြီးသီးတွေကိုယူနန်ကိုတင်ပို့ပါတယ်ဒါပေမဲ့တတိတံပိုးစုစုပေါင်းဒေါ်လာတန်9,600ဘူးတရုတ်ကတင်သွင်းနေတာမို့မြန်မာတတိပမာဏဟာအလွန်နှဲပါနေပါတယ်ထိုင်းကတတိအမျိုး20ဒေါ်လာတန်1,200ဘူးမနစ်ကတင်ပို့ပါတယ်တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27,000,000ရှိပါတယ်ဗီယက်နမ်ကဒေါ်လာတန်650ဘူးဖိလစ်ပိုင်ကတန်း950ဘူးတူပီးတင်ပို့ပါတယ်တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာတန်း1000ကျော်ဘူးတရုတ်ကတင်ပို့ပါတယ်မြန်မာကအများဆုံးတင်ပို့နေတာဟာဖရဲသီးဖြစ်ပြီးပကွားမွေးကဒုတိယအများဆုံးတရုတ်သီးကတတိယအများဆုံးဖြစ်ပါတယ်တရုတ်စီကမျိုးစေ့ယူပြီးစိုက်ပျိုးတဲ့ဖရဲသီးနဲ့သကောင်းမွေးကို90%လုံးယူနန်ကိုတင်ပို့ပါတယ်
မြန်မာကယူနန်ကိုတည်တည်ဝလံတင်ပို့မှုတိုးပွားလာမှုကိုဂျပန်သူတွေသည်ကိုဂျီခူဘိုးကမကြမီကပဲစာတန်းတစ်စောင်ရေးသားထားပါတယ်။အများဆုံးများတဲ့ဥယျာဉ်စိုက်ပျိုးရေးစနစ်3လတုံးနေဆက်မှာတည်တည်ဈေးကွက်ပေါ်ထွက်လာတာလို့တည်တည်ဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတန်းဖြစ်ပါတယ်။တခွားမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကိုနှစ်ဆန်းပိုင်းကကွင်းစင်းလေ့လာထားပါတယ်။လွန်ခဲ့တဲ့10နှစ်အတွင်းယူနန်ကိုတင်ပို့တဲ့တည်တည်ဝလံပမာဏတိုးပွားလာပုံကိုစမ်းစစ်ထားတာဖြစ်ပါတယ်။2016မှာဖရဲသီးဒေါ်လာတန်190ဘူး၊တခွားမွေးတန်90ဘူး၊တရက်သီး35တန်ဘူးယူနန်ကိုတင်ပို့ခဲ့ပါတယ်။နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖရဲသီးနဲ့တခွားမွေးအများဆုံးထုတ်လုပ်ချိန်ဟာတရုတ်ပြည်မှာဖရဲသီးရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ်။
မန္တလေးတိုင်းမှာမိသားစု3,400ဟာဖရဲသီးဧက19,000စိုက်ပျိုးကြပြီးမိသားစု150ကပကွားမွေးဧက820စိုက်ပျိုးပါတယ်။စကိုင်းတိုင်းမှာတော့မိသားစု3,800ဟာဖရဲသီးဧက16,000စိုက်ပျိုးပြီးမိသားစု1,600ဟာပကွားမွေးဧက12,000စိုက်ပျိုးပါတယ်။ကလဘဲနဲ့စဘာလိုစိုက်နေကြ ဒီနာနဲ့ရှင်လိုက်ရင်ဖယဲဒီကအများအဆုံးစေစားလောက်ပူရပါတယ်ဒါပေမဲ့ဓာတ်မြေဩဇာနဲ့အလို့သမားသုံးရတာမှုအရင်ကလည်းပူများပါတယ်နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည့်နိုင်မှုမြေတန်းရှိနေတာမှုအရှုံးပေါ်တဲ့နေ့တွေလည်းရှိပါတယ်မူဆယ်ကိုနှစ်ရက်နဲ့အယောက်ပို့နိုင်တာဟာမြန်မာဖယဲဒီရဲ့အားသာချက်ဖြစ်ပါတယ်မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ်ငန်
ူ၃မျိုးရှိပါတယ်ဒေသခံလယ်သမားကကိုဝိုင်မြေနဲ့ငှားတဲ့မြေမှာစိုက်ပျိုးကြပါတယ်စိုက်ပျိုးရေးကုမ္ပဏီကတော့ထုတ်လုပ်ရေးမန်နေဂျာတွေဆေးလှုပ်ပြီးငှားထားတဲ့လယ်မြေမှာစိုက်ပျိုးခိုင်းပါတယ်တရုတ်လုပ်ငန်းရှင်တွေကလည်းမြေငှားပြီးဖျဲသည်စိုက်ကြပါတယ်ဒေသခံလယ်သမားဟာ၁၀ဧကနဲ့50အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧက100ကျော်စိုက်ပျိုးကြတာများပါတယ်ထွက်တဲ့ဖျဲသည်နဲ့သခွားမွှေးကိုမူဆယ်105မိုင်ဈေးမှာပွဲစားတွေကရောင်းဝယ်ကြပါတယ်မြေငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လုံအားအင်အားသုံးပြီးဥယျံအတတ်ပညာအသုံးပြုလာတာမို့ဖျဲသည်နဲ့သခွားမွှေးအထွက်တိုးလာနေတယ်လို့ဆိုပါတယ်တေကမှာအလုသမား2ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးနိုင်ပါတယ်
ပြည်တွင်းမှာမြေငှားပြီးစိုက်ပျိုးတဲ့စနစ်နဲ့နေဆက်မှာဂျာပွဲသားစနစ်ပေါ်ထွက်လာတာကြောင့်မြမဖရဲသီးနဲ့သခွားမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်တာဖြစ်ပါတယ်တရုတ်ပြည်မှာလည်းဖရဲသီးအများအပြားစိုက်ပျိုးပြီးမြဲအော်တိုဘာလမှာဖရဲသီးရာသီကုန်ဆုံးပါတယ်တရုတ်ပြည်မှာဖရဲသီးတုံးချိန်မှာမြမပြည်ကဖရဲသီးတွေစားသုံးဖို့အရွယ်ရောက်လာတာကြောင့်မြမဖရဲသီးဟာနိုဝင်ဘာလကမေလအထိတရုတ်ဈေးကွက်မှာရောင်းကောင်းနေပါတယ်ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖရဲသီး80ရာခိုင်နှုန်းကိုမြန်မာပြည်ကတင်သွင်းနေရပါတယ်။တရုတ်ပြည်မှာဖရဲသီးလုံသားတဦးကိုတစ်နှစ်ယွမ်200အထိပေးရပြီးမြန်မာပြည်မှာတော့ယွမ်20လောက်သာပေးရပါတယ်။မြေငါကမှလည်းတရုတ်ပြည်က50လောက်ပုံများပါတယ်။ဖရဲတုံးချိန်မှာတရုတ်ပြည်မှာဖရဲစိုက်ပျိုးရင်မှန်ကိုယ်တော်ကြီးတွေထဲမှာထည့်ပြီးစိုက်ပျိုးရတာမို့ဈေးအကုန်ကျအလွန်များပါတယ်။မြမပြည်မှာဖရဲသီးစိုက်ပျိုးတဲ့ဈေးစကားဟာတရုတ်ပြည်တဲ့အများကြီးတက်တာပါတယ်။ဟိုင်နန်ကျောင်းကဖရဲကင်းတွေဟာမြန်မာနဲ့ယာတီချင်းတူပေမဲ့ဈေးနှုန်းမာရောအရသာမာရောမြမဖရဲသီးကိုမရှင်နိုင်ပါဘူး။ဒါကြောင့်တရုတ်ပြည်ကိုဖရဲသီးတင်ပို့တာဟာတရားဇာတ်တင်ပို့တာတဲ့မြန်မာအတွက်ပိုပြီးအလွန်တွက်ချေကြိုက်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒါကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပုတ်ချချက်ကိုနားဆင်ကြအောင်ပါခင်ဗျာ
ဒီဒီပါ English American Side Gunda မှာ American မှာမကြသည့်မိကတက်ခတ်ခဲ့တဲ့Florence Hurricane မုန်တိုင်းကိုတောင်နဲ့မြောက် Carolina ပြည်နယ်သားတွေဘယ်လိုရင်ဆိုင်ခဲ့ကြသလဲဆိုတာကိုသတင်းဒီမှာဖော်ပြရမှာသုံးနှုန်းခဲ့တဲ့ Idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် Idiom အသုံးကတော့
Hunker down
ဖြစ်ပါတယ်စာလုံးပေါင်းက HUNKER Hunker ကဒူးကွေပြီးပစစ်တုပ်ပြီးထိုင်ချတာ DOWN down ကအောက်ဖြစ်ပြီးစကားဆိုရဲ့ဓာတ်ရိုက်ဒီဘက်ကတော့အောက်ကိုပစစ်တုပ်ထိုင်ချတာဖြစ်ပါတယ်ဟန်ဂါကဆစ်ရှိရာစုကစကော့တလန်အသုံးဖြစ်တဲ့ဟူဂါဆိုတဲ့ဝဟာရကနေဆင်းသက်လာတာဖြစ်ပြီးဒူးကွေပြီးအောက်ထိုင်ချတဲ့အဓိပ္ပာယ်ဖြစ်ပါတယ်အန်ဒီယန်ရှိတဲ့အခါမှာအောက်ကိုပစစ်တုပ်ထိုင်ချပြီးငြိမ်ငြိမ်လေးပုံနေတတ်သလိုအီဒီယမ်ဆိုတဲ့တော်ပိုက်အဓိပ္ပာယ်ကအန်ဒီယန်ကင်းတဲ့နေရာမှာခိုးလုံတာပုံအောင်တာကိုရောက်နေတဲ့နေရာကမခွာဘဲအတက်နိုင်ဆုံးအန်ဒီယန်ကင်းအောင်နေတာကိုဆိုလိုတာဖြစ်ပါတယ်တခါတည်းကနဲ့လူတူကကိုခံယူချက်ကမန်ဒီဖြစ်စီမှားဒီဖြစ်စီဆဲပြီးမဆုတ်မနစ်ဆုတ်ကင်ထားမြုပ်ကိုလေ Hunger Down ဆိုတဲ့အတုံးနဲ့ရည်ညွှန်းသုံးပါလေဒီအတုံးကကြာသေးမိကတောင်နဲ့မြောက် Carolina ပြည်နယ်တွေမှာလူသေဆုံးမှုတွေရှိခဲ့ပြီးအပျက်စီးများခဲ့တဲ့ Florence မုန်တိုင်းတိုက်မိကကြိုးပြီးဘေးကင်ရရှောင်ကြဖို့အာဏာပိုင်တွေကတတိပေးခဲ့ကြပေးမယ်လို့လေအဲ့ဒီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့ဒေသခံတွေကတခြားဘဲမှမသွားပဲကိုယ်အိမ်မှာပဲကုတ်ကပ်ပြီးဘေးကင်းအောင်အတတ်နိုင်စုနေခဲ့ကြတဲ့အတွက်ကြောင့်လေ Star Adventure သတင်းစာကြီးက Millions hunker down as Hurricane Florence wreaks havoc in Carolina ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
We hunkered down at home during the recent hurricane.
ကြာဒီမီကဟာရီကိန်းမုန်တိုင်းကြစဉ်ကကျွန်တော်တို့တွေအိမ်မှာပဲဘေးကင်းအောင်နေခဲ့ကြတယ်လို့ဒီပေးရပါတယ်။ဥမာအောင်နောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ We hunkered down at home during the recent hurricane.
ကိုယ်ဆက်လက်ကြင်ပြပေးမယ် EDM အသုံးကတော
့ Stay put.
ဖြစ်ပါတယ်။စာလုံးပေါင်းက STAY stay ကနေတာ PUT put ကထားတာဖြစ်ပြီးစကရစ်ရဲ့တရက်ဒီပေးကထားတဲ့နေရာမှာနေတာဖြစ်ပါတယ်။ဒီအတုံးရဲ့ idiom အသေးပဲကတော့ကိုရောက်နေတဲ့နေရာရှိနေတဲ့နေရာမှာပဲနေပြီးဘဲမှရွှေ့မသွားတာကိုဆိုလိုတာဖြစ်ပါတယ်။ဒီအတုံးကို Florence မုန်တိုင်းတက်ခတ်ခဲ့စဉ်ကမုန်တိုင်းလမ်းကြောင်းပေါ်ရှိတဲ့ပြည်သူတွေကိုဘေးကင်းရာခိုလုံကြဖို့ပြည်내အာဏာပိုင်တွေကနှိုးဆော်ခဲ့ကြပေမဲ့လို့လဲတောင်ကယ်ရိုလိုင်းနဲ့ပြည်내မှာတချို့လူတွေကတခြားပြည်내တွေကိုမသွားကျင်ကြပဲခုပြည်내မှာပဲဆက်ပြီးမုန်တိုင်းကိုရင်ဆိုင်ကြဖို့ပြင်ဆင်ကြတဲ့အတွက်ကြောင့်ဒူဒီသတင်းစာကြီးကIn the south, some stay put to ride out Hurricane Florence. We're going to see the weather report. This is the weather report. We're going to see the weather report.
I decided to stay put in Washington, D.C. and not move to Florida.
When we're in Washington, D.C., we're going to Florida. We're going to see the weather report. We're going to see the weather report.
I decided to stay put in Washington, D.C. and not move to Florida.
Cool. Now, so, I'm going to be my idiom at the end of the
road. Ride out.
Pipare. Salung bang ga. R-I-D-E, ride ga, see da, O-U-T, out ga, apien su ro. Saksu kume dayay, dewe ga, see be apien, tweta, pipare. Idiom su re, the white, dewe ga ro, andie, keke, piatana go, shangmato abe, maso mini, ye ye, yin sign, pishina go, saluda, pipare.ဥပမာ storm မုန်တိုင်းဘေးကနေထွက်မပြေးပဲရင်ဆိုင်မယ်ဆိုရင် ride out the storm လို့သုံးလို့ရပါတယ်။ဒီအသုံးကိုမြောက်ကယ်ရိုလိုင်းနဲ့ပြည်နယ်အာနာဘိုင်းတွေကအစမှပြင်အားသုံးရှိမယ်လို့ခန့်မှန်းတဲ့အင်အားကြီး Florence မုန်တိုင်းတိုက်မယ်လို့သတိပေးချက်တွေထုတ်ထားပြီးမဲ့လို့လေ Myrtle Beach ကမ်းခြေနေလူတို့ချို့ကဘဲမှမသွားပဲကိုရှိတဲ့နေရာမှာပဲမုန်တိုင်းကိုရင်ဆိုင်ဖို့ဆုံးဖြတ်ခဲ့ကြတဲ့အတွက်ကြောင့်လေ CNN သတင်းဌာနကြီးက Some Myrtle Beach residentsplanned to ride out the storm so they going to ye ta gera ဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The mayor decided to ride out the corruption scandal
ညိုရဝင်ကအကြီးလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်လို့ရင်ဆိုင်ဖြည့်ရှင်းမှုဆုံးဖြတ်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The mayor decided to ride out the corruption scandal
Good English American side, Morgan Dongni Sasizema, Jimbya Gere, EDM Atunri Garo.
Hunker down, stay put, ride out.
Dupichabare. Now the Rimba Kudo Chimu Male, Nauta EDM Atunri Go, Sele Jimbya Biu Mamu, Saumio Na Sinjabashim.
Dolala Dan Season Disset American English Atingazau, Nasin Gera Pipare.ထုတ်လွှင့်ခဲ့ပြီးသားအမေရိကန်အီဒီယန်အင်္ဂလိပ်စာသင်ကားစာပို့ချချက်တွေကို VOA အင်တာနက်ဆာမင်နာ burmese.voanews.com မှာတော်ရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကားတနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA အစီအစဉ်တွေကိုဝေဖန်အကြံပြုလို့ရဆိုရင်တေးသချင်းတောင်းဆိုလို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကတင်းနေနေနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51တို့ပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ညပိုင်းကဆွေးနွေးကြတဲ့တရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းတရိုက်လီလိုင်းအစီအစဉ်ကိုတော့ကိုသားညုံဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတရိုက်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူပြောင်းကိစ္စပါမြန်မာနိုင်ငံရဲ့လူခွင့်ရင်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကိလုံခွင့်ရနေတဲ့အခြေအနေနောက်တစ်ခုတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာဘယ်လိုယူဆလဲဘယ်လိုသုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ဒီမိုကရေစီကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါအဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟုသုတေနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းလေတိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ ANP ရခိုင်မျိုးသားပါတီကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါလေဦးလှစောပါ။နောက်တူကတော့နိုင်ငံရေးလေတာသုံးသပ်သူတူဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါလေ။သူတို့၃ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ချင်ပါလေ။ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရခိုင်ကချင်းရှမ်းပြည်မြောက်ပိုင်းဒီပြဿနာတွေပတ်သက်ပြီးတော့လူခွင့်အခြေအနေတွေဖြစ်နေတယ်။နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးသဖြင့်စစ်တပ်ပေါ့နော်။တာဝန်ရှိတဲ့သူတွေကပြစ်ဒဏ်နဲ့ကင်းလွတ်ခွင့်ရနေတယ်။တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူး။ဒီအခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအရှိန်ဟုန်နဲ့သွားနေပြီ။အခုဆိုရက်တက်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ FFMA ရဲ့ report အစီအစဉ်လာမှာပြောထားပါတယ်ခင်ဗျာ။တချို့သူတို့အပြင်တခြားလိလာသုံးသပ်တဲ့နိုင်ငံရေးဝေဖန်သူတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာအဲဒီစုံတရားနှောင့်နှေးနေတယ်လို့ယူဆရလည်းရှိပါတယ်ကိုမျိုးရန်အောင်တိတ်ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘလို့အခြေအနေတွေရှိပါလဲ
ရက်ချက်နေတယ်ဆိုတော့မမှန်ပါဘူးဗျတင်းကြီးနေတယ်ဒီကွယ်နေတယ်နော်ကိုကတော့မျိုးရန်ထားတော့မဖြစ်တော့ဘူးလို့ပြောချင်ပါတယ်ကျွန်တော်ကဒီတော့ဆန္ဒရုပ်ောက်ကွယ်မှာဒီကပူတော့မျိုးရင်းခဲ့ပါတယ်ဒါဒီကူရဲ့လုံးနေတော့ကျွန်တော်တို့ခေါင်းကြီးထဲမှာတော့ရှိတယ်ရောဒီကပူမျိုးရင်းခဲ့ပါတယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဆိုတော့တော်ပါတီအစိုးရဖြစ်လာတဲ့အခါမှာဒီလိုအကြဲတဲ့အခါမှာကျွန်တော်ပြင်းပြတော့မြဲတဲ့ချိန်ရပါတယ်။ဘာဖြစ်တော့ကျွန်တော်ကဟိုတကယ်တမ်းဆုံးဖြတ်ခွင့်ဆုံးရတာတမတော်နဲ့ဆက်မရှိဘူးလို့ကျွန်တော်ပြောရပါတယ်။ဒါနဲ့အတွက်ကြောင့်ဒီလိုရှိပြေကူပြောင်းရှိတာကျွန်တော်ချိန်ရတဲ့ပုံပြီးတော့အချက်စီနဲ့ကြုံတွေ့ရပါတယ်။ဒီပြားသူဒီကြောအပေါင်းပဲပေါ့။ပြားစီမနဲ့တစ်ခုလုံးကအရှင်တော့ဒီအဖြစ်မလိုက်အဟောင်းပါဗျ။ဒါကျွန်တော်ဆောလက်တဲ့မတရားစီမံတဲ့ပုံတိကောက်ကိုရှိအောင်မူတာလေအောက်ချုပ်ကြီးကတရားစီမံတဲ့လူဆက်ခဲ့ဆက်ခဲ့ရမှုဆိုရင်တော့ဘယ်လိုတရားစီဖြစ်ပါလဲ။ဒါပေမဲ့ဦးသိန်းစီဆောလက်တဲ့ဆက်နောက်ရဲ့ပုံကူမျိုးဖြစ်ပါလဲ။ဒါပေမဲ့ကျွန်တော်တို့လက်ရှိပြားဒီလိုမျိုးမျိုးတမန်ကခမာတော့တရားဝင်စိုးမျိုးကိစ္စကိုတော့တပည့်ချီရခီးရောက်ကြတယ်လို့ကျွန်တော်တွေ့ရပါတယ်။အဲဒီတော့အရင်ချုပ်ပြောရရင်ကျွန်တော်တို့လုံးဝပြန်နေတယ်ဆိုတော့မဟုတ်ပါဘူး။ဒီနေ့ကတော့ချင်းတော့မပေါ်ပေါ်လျှောက်ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်။အဲ့တော့လည်းတော့အများကြီးကြည့်နေရတယ်အရှုပ်ပေးနေရတယ်ကျွန်တော်မြင်ပါရ
။ချင်းတော့မပေါက်ဘူးဆိုတဲ့အချင်းဒီပုံပါပဲကိုကပြီးထပ်မေးကြပါလေ။အာစစ်တပ်ရဲ့မျက်နှာကိုကြည့်နေရတယ်။နောက်တစ်ဖက်မှာအရင်ရနေရဟောင်းနဲ့အလုလုနေရတယ်အဲ့တော့ဒီခြေနေလေးကိုရို့ပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုံနိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဘုဘလေးကြောက်မယ်ဆိုရင်ဒီလိုလက်ရှိနိုင်ငံတော်အတိုင်းဘုဘတော်ဆန်းစုချီနေနဲ့ဒီချက်ပုံပြီးတော့တက်မတော်ကိုပြောဆိုခိုင်းတဲ့တဲ့လို့ကျွန်တော်ပုဂ္ဂိုလ်ကြီးကမြင်ပါတယ်ဒါပေမဲ့လည်းဒီကျွန်တော်ပြောတဲ့စကားကဘယ်လိုဖြစ်ပြန်လဲဆိုတော့ကျွန်တော်တို့ရဲ့ဒီမှာဘာတောင်းလဲဆိုတော့ဒီချက်ပုံပြီးတော့ပြင်းမထန်တိုင်းကျလို့ရှိရင်တက်မတော်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့လေးတော့လေကျွန်တော်ရှိနေပါတယ်ပြီးတော့ဒီကပုဂ္ဂိုလ်ရဲ့အမြင်ရပြမယ်ဆိုတော့ဒီချက်ပုံပြီးတော့အာပုံပြီးတော့ပြောစီချင်တယ်တိုင်းတွေ့စီချင်တယ်တကယ်တမ်းဒီလိုလိုပြောချင်တယ်ဘူးနော်ဒီလက်ချက်မျိုးစီကဒီလိုလိုပြီးခါရီအနာကတော့လက်ထက်မှာရှိနေတယ်တက်မတော်ပြီးခါရီဆိုတာကပြောရရင်တော့ပထမဆုံးအခြေခံဥပဒေရခိုင်ဒါအနာဖြစ်တယ်ကျွန်တော်တို့ဒီကဘုံတုံးတဲ့လုပ်ဖြစ်ချင်တယ်ဒါမှလည်းတောင်ဆန်းစုချီနေရဲ့အဲပုတ်ပြီးကောင်းလဲဆိုတော့ကျွန်တော်မဖြစ်ပါဘူးခါတမလို့ကျွန်တော်ဒီကယူဆချက်တည်တည်ရင်ဘယ်တော့ဒီမှာလဲဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့ ပထမကြီးစားဖြစ်ဖြစ်တစ်ချက်ကြီးစားဖြစ်ပြီးပေါ့နော်ကျွန်တော်တို့ပါတီအစိုးရဘက်ကအဲ့မဲ့ကူတိုင်းပြန်တာကွယ်နေရတယ်ဟာချင်းညာကိုကျွန်တော်မြင်ပါတယ်ဒီအချိန်ကြီးဒီကလေးပဲဒီမိုကရေစီအပြင်ကူပြောရေးတစ်စင်ကိုနှောင့်နှေးကြည့်တယ်ဒါမှမဟုတ်
ဟုတ်ကဲ့ကိုမျိုးရံအောင်တင်လေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ချင်ပါလေ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလာစောခုနကကိုမျိုးရံအောင်တင်ကတော့ပြောပါတယ်ခင်ဗျာဒီလက်ရှိအကူပြောင်းကနှိကွင်းနေတဲ့ယူဆပါနော်တစ်ဖက်မှာအကူပြောင်းကတုံဆိုင်နေပြီဆိုပြီးတော့ဆွဆွဲချက်တွေလည်းရှိပါတယ်အဲ့တော့ဦးလာစောအမြင်နဲ့သိချက်ပါတယ်ကိုမျိုးရံအောင်တင်ဖြည့်ရှင်းချက်အပေါ်မှာတုံ့ပြန်ချက်လည်းသိချက်ပါတယ
်ကျွန်တော်အဲ့နှစ်ချောင်းဖြစ်နေပါလေဘာမှကျွန်တော်အဲ့မပြောလို့ဟုတ်ကျွန်တော်ကတက်မတော့သိစားခံလဲမဟုတ်ဘူး energy ဆက်ခံလဲမဟုတ်ဘူးအဲ့ဒါမဲ့ကျွန်တော်တန်းကြီးကိုကောင်းနေတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးကြီးကအခုဖြစ်နေတဲ့ကိစ္စကအမှန်တန်ကြီးလေးကိုကောင်းတယ်အဲ့ UN ဆုံးဖြတ်ချက်ကိုကျွန်တော်ရခိုင်ပြောက်နဲ့ကျွန်တော်လုံးဝလက်မခံဘူးအဲ့တော့ ICC တို့ဘာလို့ UN အဲ့ဒါတို့ဘလို့မှလက်မခံဘူးရခိုင်နဲ့လက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါတယ်အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှရှိတဲ့လူတွေအကုန်လုံးဘလို့လုံးကြမလဲအဲ့ NLD ကိုဇန့်ကျင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ကအမတန်ညံ့ဖျင်းနေဆိုတဲ့ပိုက်နဲ့အများကြီးရှိတယ်ကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါနော်ကောင်းတာတွေလည်းရှိတယ်အော်ကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုက်လည်းရှိတယ်ညံ့တဲ့ပိုက်လည်းရှိတယ်အဲ့လိုပဲတက်မတော်ထဲမှာကောင်းတဲ့ပိုက်လည်းရှိအရင်တော့သမိုင်းကြောင်းမှားတာလည်းရှိမယ်အတက်မတော်ကကျွန်တော်ပြစ်လို့ပယ်လို့မရဘူးဘာလဲပြောပြောအခု NLD အပေါ်ပဲအကုန်လုံးဟာလွတ်တော်တွေကိုရောက်လာတဲ့အခါမှာ2008ကိုကြိုင်ပြီးတော့သစ္စာခံပြီးတော့လွတ်တော်တဲ့ဝင်လာခဲ့ပါမကြိုက်ဘူးဆိုလည်းပြတ်ထက်ပေါ့ဗျာအဲ့တော့2008ကိုပြောရမလို့ UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလက်မခံဘူးဒါပဲ
ကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးလှဆောရဲ့တုံ့တက်ချက်ပေါ့ခုနကကိုမျိုးရံအောင်တင်ပြောနေလို့နှုတ်တုံနှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
2008 democratic transition ဟာကိုအဲ့ဒီ UN resolution နဲ့မှ UN report မှာတော်တော်စူးစူးဝါးဝါဝေဖန်တာကရှိတယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ်ပြီ
လေးတမ်းမျက်နှာလေးရကျော်လဲကျွန်တော်မဖတ်နိုင်ဘူးနော်ဟုတ်ပြီဒါတယ်ကျွန်တော်ကဒီမိုကရေစီ transition ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်တယ်တက်မတော်ကိုလည်းဝေဖန်တယ်ကျွန်တော်တိုင်းချစ်ဒီချစ်စိတ်ရှိတဲ့ရခိုင်တယောက်နေတဲ့ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကောက်ဘူးတက်လည်းမကောက်ဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဗျူးစားဘူး political set agenda တွေပါတယ် political trapping တွေ trap တွေပါတယ်ကျွန်တော်တို့ကတိုင်းပြည်မှာညီညွတ်ဖြစ်စေချင်တယ် NLD မှာလည်းအားနည်းချက်တွေအများကြီးတက်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တက်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေချင်တယ်ပြည်သူစုကိုညှိနှိုင်းချင်တယ်ဖြည်းဖြည်းအကုန်လုံးဖြည်းဖြည်းမှန်မှန်နဲ့ democratic transition ကိုပေါ်စေချင်တယ်ကြီးတာနှီးတယ်အဲ့နှီးတဲ့အတွက်ကြောင့် NLD မှာလည်းတောင်းဝန်ရှိတယ
်ခုနကဦးလှဆောပြောတဲ့အခါမှာဒီအစင်ကစားကမယူတာဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဥစော်ထေပြောပါတယ်ဒီအစင်ကစားကြောင့်တိုင်းပြည်ရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယူတာဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြန်မာနိုင်ငံရေးအတွက်သူတို့ဘလို့နည်းနည်းလေးပုံဝင်လင်းလင်းပြောလို့ရမလားဘလို့မယူတာတဲ့ချက်လဲဘလို့ဖြစ်စေချင်တယ်လို့မြင်ပါလဲ
ကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပယ်ဒါ political agenda တစ်ခုနဲ့ setting လုပ်ပြီးတော့ကျွန်တော်တို့မြန်မာ center စိတ်ရှင်းစေတာမှန်နေဆိုရင်ကျွန်တော်တို့ခက်တောင်းနေရတယ်ကျွန်တော်အတွေ့အကြုံနဲ့အမတန်နေတဲ့ democratic transition ကိုအပြုတ်တော့နဲ့ကျွန်တော်လိုရမယ်။ဥပါကကျွန်တော်တို့ဓမ္မတော်ကောင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်။ကျွန်တော်နိုင်ငံကောင်းဆောင်ပေါ်ရပါဘူးပြောကျွန်တော် national leader ပေါ့လေ။ကျွန်တော်ဒေါန်ဆန်းစုကြည်ကိုလည်းရစရာမရှိအောင်ပုတ်ခတ်တိုက်ခိုက်ဝေဒသိတိပြန်ရုပ်သိမ်းဘာညာလုပ်တာဆိုတာ။ဒါ uncivilized ပဲ။ကျွန်တော်ဘယ်လိုမှလက်ခံလို့မရဘူး။ဒါအဲ့တော့အဲ့ဒါတွေဟာတွေကကျွန်တော်တို့မြန်မာ democratic transition ကိုဘယ်လိုမှအထောက်မပြုဘူး။
ဟုတ်ကဲ့ကျွန်
တော်ယူရဲဆိုတာအပါကျွန်တော်အားနည်းချက်တွေရှိတာကိုကျွန်တော်2008နဲ့ကာကြရလဲမလို့ကျွန်တော် National Reconciliation ဆိုတာကျွန်တော်တို့တောင်းမယ်လမ်းနေပဲအဲ့ဒါပဲ
ဟုတ်ကဲ့
အဲ့တော့ဒီကိစ္စဟာကျွန်တော်တို့ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်တွေကအထင်ပေါ့ကျွန်တော်တို့ကဟိုငငယ်စုခွင်လည်းမဟုတ်ဘူးအထင်ဒါပေမဲ့ရခိုင်တွေကဘဝနဲ့ညီညီလာတဲ့အတွေ့အကြုံပေါ့လေဘူးဒီတော်မောင်တော်နေနေမှာကျွန်တော်တို့ဘယ်သူမှမရှိပဲနဲ့UN တက်တယ်ဝင်လာမယ်နော်ကျွန်တော်ခုစုဖို့လို့အဲ့ဒီ territory တခုကို UN ရဲ့စုစုချက်ကကောင်းမှလုံးလာမယ်နော်ပြီးတော့အဲ့ခုစုဖို့လို့အဲ့ဒီ Islamic
Republic တခုထောင်မယ်ဆိုတဲ့ agenda နဲ့တွန်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလဲပါပြီကူဦးလာစောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနေအောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အထဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂစုံစမ်းရေးစီရင်ကစားတကယ်တမ်းပြောမြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တောင်မှအထောက်အကူမဖြစ်စေပါဘူးတဲ့ဒီအစီရင်ကစားမှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်ဒီမှာဒေါက်တာနေအောင်ရဲ့အမြင်သိချင်ပါတယ်ခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်တွေ့ကြည့်ချက်တည်းမှာသူတို့စပြောတဲ့ကိစ္စတစ်ခုရှိတယ်ဒါကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့တကယ်တမ်းပြောရင်2012လောက်တည်းကကျူတင်ကာကွယ်တားဆီးနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့ဆိုတော့အဲ့ဒီပုံမှာအခြေခံကြီးပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစဉ်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမဟုတ်ပဲနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်ဒါပေမဲ့သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောရတာကဘာလဲဆိုတော့သူတို့ကအချက်လက်တင်ကြည့်နေတာမဟုတ်ဘဲနဲ့ဒီလိုအခြေအနေမျိုးတွေဒီမှာဒီမှာတောက်လျှောက်လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တက်တံမို့ဖြစ်စဉ်ပုံစံကိုကြည့်တဲ့အခါမှာကြတော့ဘာသွားတယ်လဲဆိုတော့ဒီဒီတိုင်းလားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့ဆက်ကျင်နေတယ်လို့ရှိရင်အရသားတွေဆိုလို့ရှိရင်လည်းဒါဟိုအမြင့်ချက်အမျိုးပြုတ်ဆိုရကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေချင်းနေကောင်းကောင်းနေနေမနေမျိုးပြုတ်မယ်ဆိုတော့ကိစ္စမျိုးတွေဖြစ်အဲ့လိုပတ်တံမျိုးတွေရှိလာတယ်ပေါ့နော်ဆိုတော့အခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပညာပြောနေတယ်ဆိုပေမဲ့လို့ဂျီနိုဆိုက်မဖြစ်ခင်အစ်င့်တွေကဖြစ်နေတာရှိတယ်နောက်သူတို့ဒီလိမ့်လာစုံစမ်းမှုတွေလုပ်တဲ့အခါမှာသူ2000နောက်ခုနှစ်လောက်တရားနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်ဒါလည်းကျွန်တော်တို့တခြားလုံးပြောနေကိစ္စပါเนาะကျွန်တော်တို့ဒီဗမာတပ်မတော်ကလည်းပြောဖြတ်လေးပြတ်လုတ်တဲ့ပုံစံလေးနောက်ပြီးတော့ဒီတိုင်းတိုင်းနဲ့ပတ်သက်လို့တိုက်ပွဲတွေမှာဒီဂျွာသားတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လုတ်လာတဲ့ပုံစံလေးအားလုံးကဒီလိုဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲတင်းနဲ့ရေးလို့ငញ្ញမ်းရေးလို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတဲ့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူး။ကျန်တဲ့နေရာတွေမှာရှိနေတယ်။ဒါပေမဲ့ပိုဆိုးတာကဘာလို့ဆိုအနှိမ်ခံဖယ်ချင်ခံတဲ့လူတွေပေါ်မှာပိုဖြစ်လာတယ်။နောက်ပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေနောက်ဘာသာရေးလူနည်းစုတွေပေါ်မှာပိုဖြစ်လာတယ်။နော်ဒါကအခုရခိုင်မရှိရိုဟင်ဂျာတွေဖြစ်နေမှာမဟုတ်ဘူး။နောက်ပိုင်းမှာဆိုလို့ရှိရင်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်စတန်တွေပေါ်မှာဖြစ်လာတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စကပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာဘာမှမရှိနေပါလားဆိုတဲ့တရားဥပဒေစိုးမိုးမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးအမျိုးသားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့နော်ရန်လုံမှုတွေပပျက်ဖို့နော်ပြင်းနေမှုတွေပပျက်ဖို့ဆိုတဲ့အနေအထားတွေရတဲ့တင်းနေရှားပို့ဆိုးလာနေတာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ဆုံးတာဘာလဲဆိုတော့ဟိုလူလူချင်းမပြင်ပဲနဲ့အိမ်နှိမ်ချတဲ့စိတ်သက်တွေနော်ဗါလေကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်သက်တွေဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ရင်းချင်ရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုတာအဖြစ်ဘူးအဲ့ဒီအတွက်ကြောင့်မလို့စစ်တပ်နဲ့နော်လက်ရှိအစိုးရမှရင်တာဝန်ရှိရမို့အဲ့လိုရအောင်မှတောင်းချင်။အဲ့ဒီမပြောင်းနိုင်တဲ့ကျွန်တော်တို့ဖြစ်ဘူး
။ဆိ
ုပြောချင်တာကဘာလို့ဆိုတော့ဒါလေးကိုစကောက်ပြီးပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ငញ្ញံရေးအမျိုးသားပြန်လည်တင်ပြရေးကျွန်တော်တို့လူအားလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအားလုံးထိခိုက်တယ်
။ဟုတ်ကဲ့။အဲ့ဒီမှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြီးဦးလာစောပြောသွားတဲ့အထက်မှာဒီအစင်ငန်စာကခုနကကိုနိုင်အောင်ပြောသွားတယ်လည်းရှင်းပါတယ်။တရားဥပဒေစိုးမိုးရေးဘောက်ထိခိုက်တယ်။ဒီအစင်ငန်စာကတစ်ဖက်မှာတော့မြန်မာဆူရဘက်ကပဲជីជីခုနကဥလှဆောလို့ရခိုင်ဖွဲ့စည်းကပဲជីသူကတော့နိုင်ငံရေးတောင်းကနေជីတဲ့ခါကျတော့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်ဥမာဥစော့သေးလို့ပြောရင်ဆိုလို့ရှိရင်လည်းဒီတောင်းစီရေးညီညွတ်ရေးကိုထိခိုက်စေတယ်လို့တုံးနေပါတယ်အဲ့တော့ဒီပေါ်မှာဥဒေါက်တာနေအောင်ဘယ်လိုယူဆပါလဲခင
်ဗျကျွန်တော်ပြောတယ်လေကျွန်တော်ပြောတယ်ထိခိုက်တယ်ဒါပေမဲ့ထိခိုက်တယ်ဆိုတာကမနေ့ကဥစော့သေးပြောလို့လည်းမတူဘူးတခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြလူမျိုးရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတော့မပြင်သွေးအဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ်အ ဲ့တော့ဘယ်လိုလို့ယုံကြည်ပေးနိုင်ပါ့မလဲ။တော့ကျွန်တော်တို့ပြီးခဲ့တဲ့ဒီဒီအပြစ်ခရစိတ်တို့ညာလေးအထူးပဲကချင်းနဲ့ဒီဆက်မြင်ညာဘက်မှာဖြစ်လာတဲ့အချိန်နောက်ပိုင်းအခုကရင်မှာလည်းတချို့တစ်စုံရှိနေဆိုတော့ဒီဒီလိုမျိုးတခုထစ်တင်လဲကြည့်လို့ရှိရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်မှာပြစ်မှတ်ထားတယ်။အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရဲ့အလုံးအပြစ်ပေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုထဲမှာဝင်နေဖို့အတွက်ကိုဘယ်လိုဆက်ချလုံးကြပါမလဲ
။ဟုတ်ကဲ့โอเคคุณดรนายองคุณมิวยันนองเต็งอู้หลาซอลีไลน์บอมาขณะนี้ไปบ่าวครับตรัชชินนี่ก็แห่ไปขึ้นมาเลยจนทีเนี่ยมาเนเนลิทับผิดပြောขึ้นน่ะก็ดีกุลัตตมักก็เยอาศีคันซามาตะเกเรนทอดปะပြီးတော့အချက်လက်တွေပြောတဲ့ထားမှာရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွေချိုးပေါက်မှုတွေတော်တော်လေးကိုအချက်လက်ထည့်ထားပါတယ်အဲ့တော့ကြောင့်မလို့သူအစီကန်ဆာကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ3ခုလုံးနဲ့မြန်မာပြည်ဒီပြည်လုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွေအစီကန်ဆာဖြစ်ပါတယ်ကျွန်တော်ตรัชชินนี่ก็แห่ไปขึ้นมาเลยအရင်ဆုံးကိုငင်းချန်အော်ဖင်လန်နိုင်ငံပါကိုညင်းညာဆွေးနွေးလို့
ဟုတ်ကဲ့ကျွန်တော်အခုတော်တော်နဲ့လို့ရေးနဲ့ပြောပါမယ
်ဟုတ်ကဲ့
အခုဦးမူလာစောတော်ကြီးပြောတယ်ကိုမျိုးရအောင်ဒိန်းတော်ကြီးပြောတယ်ကိုနိုင်အောင်တို့ကြီးပြောတယ်ကိုမျိုးရအောင်သိရတော့2008ခြေကဥပဒေပေါ် NLD ရစစ်တပ်ကိုကာကွယ်တယ်ပေါ့ဦးမူလာစောကတော့ဟိုစားဒီစစ်တပ်ကိုအရေးယူတာသူတို့မကြိုက်ဘူးပေါ့မခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုကာကွယ်တာသူမကြိုက်ဘူးလေဒါမှကျွန်တော်မနေ့တော့ကဘလို့ရှိရင် WKC ပေါ့ကချင်တိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးယူတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့ကရင်နယ်လည်းပြောတယ်ကချင်နယ်လည်းပြောတယ်ချင်းနယ်လည်းပြောတယ်ရခိုင်နဲ့မော်ရတယ်ပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိတယ်ပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်လည်းဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးလာစောတော့ကဒီမိုကရေစီရဲ့ဘာလဲခဏခါအောင်စစ်အာဏာရှင်ကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်မျိုးကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖဲကျေအနာရှင်နေဖမ်းမဲ့ကိစ္စကိုကိုမလုံးနိုင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးပဲသိကြတာပါကျန်တာတော့ဘာမှပြောပြရမရှိပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ဒီကတော့မရှိသေးတာချိန်နေပါလေ
ဟုတ်ကဲ့ကျွန်တော
်ရာယဝင်ကြီးကဘာမှမလုပ်တာမလုပ်နိုင်တာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်ဦးလာစောပြီးရင်ကျွန်တော်ပြန်ပြီးတော့ပြီးပါမယ်အခုနောက်တရရှင်တူဖိတ်ခေါ်ကြပါလေကိုမိုးရန်ကျော်တူတူဆွနေမြင်းများလို့ရပါတယ်ဟုတ
်ကဲ့ကျွန်တော်တော့ကျွန်တော်တို့နိုင်ငံကကျွန်တော်တို့ကအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့ကုလုံးလုပ်နေတယ်ဗျာဟုတ်တော့နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့ကုလုံးလုပ်တယ်ကျွန်တော်ကကိုယ့်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်ချင်တယ်ကိုယ့်နိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ့်နိုင်ငံအတွက်ကိုဟိုခုနပြောတဲ့ကိုယ့်နိုင်ငံအတွက်မှာလည်းဥပဒေနဲ့ကျွန်တော်တို့ကအွာဖြစ်ချင်တယ်ကိုယ့်ကျွန်တော်တို့နိုင်ငံမှာလာနေတဲ့ကျွန်တော်တို့ကိုစဉ်းစားကြည့်ကျွန်တော်တို့မိုးချလို့ကျွန်တော်တို့နားမလဲကျွန်တော်တို့နိုင်ငံရဲ့ဥပဒေနဲ့တိုင်းလိုက်နာမယ်ကျွန်တော်နိုင်ငံမှာနေတယ်ဆိုကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်မလားအခုတော့ပြောကြည့်လို့ကျွန်တော်ပြောတာကခုနကကိုယ့်စီရနေပြီးတော့ဟောပြပြီးတော့ခုနကပြောလို့နိုင်ငံရေးကိုနိုင်ငံနဲ့ကုလိုလိုနဲ့ဘုသူနဲ့ကုလိုလိုနဲ့ကျွန်တော်တို့အဲ့ဒီအကြောင်းကိုကျွန်တော်မလို့ကျွန်တော်ဆိုရင်တော့မှာကျွန်တော်28နဲ့ကျွန်တော်တာဝန်ထမ်းတော်မူတာကျွန်တော်နိုင်ငံရေးကိုလည်းကျွန်တော်အဝါမဖြစ်ဘူးစီစဉ်လို့ပုံမှန်လည်းကျွန်တော်တခုမှအဝါမဖြစ်ဘူးကျွန်တော်အဲ့ဒါကြောင့်မလို့ခုနကပြောလို့မဟုတ်ဘူးအခြေခံဥပဒေကိုပြင်ဆင်ဖို့ကြောင့်လည်းကျွန်တော်တို့ကတော့လုံးဝလက်မခံဘူး
ဟုတ်ကဲ့ပါခင်ဗျာဒါကတော့ကိုမူရန်ကျော်ရဲ့အမြင်ဖြစ်ပါတယ်နောက်ထပ်သရရှိတူဖိတ်ခေါ်ကြပါလေကိုစလိုက်ဖွေကုံကိုစလိုက်ဖွေကုံတူတူတူဆွနေမြများလို့ရပါတယ
်ဟုတ်ကဲ့ဒီခိုင်ကိစ္စမှာသူတို့နိုင်ငံရေးတူတူဟန်တာလုပ်နေတဲ့ဥစ္စာကတော့တမရော်နဲ့ဘင်္ဂါလီပဲအဲ့တော့တမရော်နဲ့ဘင်္ဂါလီကတော့ကျွန်တော်တို့ပြည်သူတွေကဘယ်လိုမှမုန်းနေတယ်ဆိုတော့သူတို့ရဲ့သဘောပေါက်ဖို့လိုတယ်အဲ့တော့ဒီတမရော်ကပြည်သူတွေအောက်မှာမနေချင်တော့အစိုးရတွေအောက်မှာမနေချင်တဲ့တွေ့ဒီပြတ်ပြစ်ချင်းကတော့တော်တော်ချက်တယ်တကယ်လို့များလူချင်းစီ Facebook ကိုတင်ပြီးတော့မှတမရောကပြည်သူတွေကအစိုးရတွေအောက်မှာနေနေဆိုရင်ဒီပြဿနာလေးလေးဖြေရှင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒင်္ဂါလီကိုလည်းမကြိုက်ဘူးတမရောကိုလည်းမကြိုက်ဘူးသူတို့နေရာမှာဒီမှာနေရာမှာနေရာကိုသူတို့ပြင်ဆင်နေဆိုရင်တော့သူတို့ကဒီပြဿနာတော့ဖြေရှင်းလို့ရတယ်တချို့မဖွဲ့စလုံးသူတို့နေရာမှာမနေဘူးတို့ဒီကြတဲ့ရလည်းပဲမမှန်ကန်တဲ့အတွက်ဒီပြဿနာကမဖြေရှင်းနိုင်တဲ့ဒီမိုကရေစီတိုင်းဒေသကကျန်းကျန်းရဖြစ်ပါလေလို့ကျွန်တော်မြင်နေကြ
ဟုတ်ကဲ့ခင်ဗျာကိုစလိုက်ဖွေကွန်ရဲ့အမြင်ပါကျွန်တော်ဦးလှစောကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခင်ဗျာခုနကကိုငင်းညာပြောသွားတဲ့ထက်မှာတိုင်းသားကြီးတဲမှာရခိုင်လူမျိုးနဲ့မွန်လူမျိုးတွေကစစ်တပ်ကိုများပို့ပြီးတော့ထောက်ခံနေသလားတဲ့သူကဆွဆွဲသွားတဲ့မိကွန်သဘောမျိုးပါပဲဦးလှစောအဲ့ကိစ္စနဲ့ပတ်သက်လို့ဖြေပြပါလားခင်ဗျာ
ကျွန်တော်သူတွေပြောရမယ်ကျွန်တော်အသက်18နှစ်တက်ကသူကျောင်းသားဘဝကအဲ့မဆလာဆေးရနေချင်းဗမာဆေးရနာချင်းစက်ကိုကျွန်တော်တောက်ချောက်ဆက်နေလားနေဆက်နေတယ်ဒါမဲ့ဟိုနိုင်ငံရေးမှာတော့ရှိတာပေါ့လေဟိုရန်သူရဲ့ရန်သူဟာမိတ်ဆွေပေါ့လေအဲ့လိုနော်အဲ့လိုအဲ့ဆက်ဖက်ရောက်သွားလိမ့်မယ်ဗမာစစ်တပ်ဟာအာဏာချက်တွေရှိတယ်အမားတွေအများကြီးရှာမှန်တယ်ဗမာစစ်တပ်ကိုဆက်နေတဲ့အတွက်ကြောင့် မွတ်စလင်ရက်ဒီကယ်တွေကိုထောက်ခံတော်တဲ့ဘဝမျိုးရောက်သွားရင်တော့ဒီတော်စုကြည့်ကြအမတန်အနေရရှိပါလေเนาะအဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရင်းနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့အစ္စလာမစ်ရက်ဒီကယ်တွေကိုထောက်ခံတယ်ဆိုတာကတော့အမတန်အနေရရှိပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်နဲ့တော့ဆက်သေးမိချင်ပါလေမြန်မာနိုင်ငံအခုကြုံနေရတဲ့အခြေအနေကအစ္စလာမ်ရက်ဒီကယ်အစ္စလာမ်အစွန်းရောက်မှုအခြေအနေကိုရောက်နေပြီလားကိုနိုင်ရောအမြင်သိချင်ပါတယ်
ကျွန်တော်အတွေ့အကြုံရတော့ကျွန်တော်တော်ရဲရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့အချိန်မှာဗမာလူမျိုးဆိုရင်ဘုံနဲ့ဓာတ်ရုပ်တိကျနိုင်ငံတွေလှုပ်ချင်တဲ့အထူးသဖြင့်ဆိုရင်ရခိုင်နဲ့ကုလင်လူမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးစိတ်ဝင်စားရှိပါတယ်နောက်ပိုင်းမှာလည်းအခြေအနေတွေကြောင်းမှုကြအောင်ဖြေအောင်စနစ်မှာသွားကြရတာပဲအဲ့တော့အဲ့ဒါနဲ့အခုနဘင်္ဂလီလို့ခေါ်ဆိုရင်ဂျာလို့ခေါ်သူမျိုးနိုင်ချင်တာပေါ့နော်ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုဘလိုမျိုးတွေ့ဆုံဆွေးနွေးအဖြေရှာမယ်ဆိုကိစ္စကြီးတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရင်ကျွန်တော်တို့တိုင်းသားကြီးလူမျိုးရှိခုဆိုတဲ့အထဲမှာရခိုင်လူမျိုးပေါ့မသတ်နားလည်လက်ခံတာပြီးတာအဲ့လိုပဲအများစုကလည်းရှိနေမှာတယ်အဲ့တော့တချို့လူတွေကစိတ်နှိမ်မှုတွေကြောင့်မလို့အစွန်းရောက်ပြီးတော့အစွန်းရောက်တဲ့တောင်းဆိုမှုတွေရှိကောင်းရှိနိုင်တယ်ကျွန်တော်တို့ကိုယ်တိုင်လည်းရှိခဲ့ဘူးပဲဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်တို့ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာနောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်တွေအခြေခံပြီးစဉ်းစားတာနောက်ပြီးတော့ဘုံရန်သူမပြတ်ပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါတယ်လား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရရှိရင်တဦးရဲ့ပေးစာဖတ်ချင်ပါတယ်ကိုတင်ငွေတဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကူဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှိရင် ဤကိုကျွဲဖတ်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအဓိပ္ပာယ်ဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကအောင်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလောလုံးကဒီမိုကရေစီနဲ့အနိုင်ကျင့်တယ်ဆိုပြီးတဲ့သဘောမျိုးပေါ့နော်တမရကုစလေတူကလွှတ်တော်ထဲမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်အဲ့တော့ခုနကရခိုင်မြောက်ပိုင်းကိစ္စကိုတော်လေး focus ပြောတဲ့ကိစ္စအနေနဲ့ပြောကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဆက်ချင်ပါတယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတင်ငွေပြောသွားတဲ့ကိစ္စမှာကိုမျိုးရံအောင်တင်းကိုမျိုးရံအောင်တင်းရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့ဒီမိုကရေစီဆိုတာကဟိုဗမာပြည်မှာလောက်ကိုလည်းဒီမိုကရေစီ19တော့တောင်းလို့ရှိဒီမိုကရေစီဆိုတာ19မရပါဘူးနော်အနာရှိမဲ့19ရပါဘူးဒီမိုကရေစီဆိုတာကလူများစုကျန်တဲ့ချက်နဲ့ဆက်လက်လုပ်ဖို့လိုချင်ပါလိမ့်မယ်။ဒီမိုကရေစီရဲ့စာရင်းစနုံးတွေကိုကြည့်လို့ရှိရင်ဒီမိုကရေစီဒီကြည့်လို့တော့တော်တော်စနေဟုတ်တယ်။ဒါနဲ့လူတွေစုနဲ့အခွင့်အကိုတောင်းပေးရမယ်ဆိုတာအတိအကျမှတ်သားပြီးသား။ဆိုတော့လူတွေစုအတန်ဖတ်ရတာကိုသူကခွင့်ပြုပါပြီးသား။အဲ့တော့ဒီမိုကရေစီအနိုင်ကျင့်တယ်ဆိုတာဒီမိုကရေစီနားမလည်ပြောတာ
။ဟုတ်ကဲ့ခင်ဗျာ
။ဒါသာတစ်ခုပေါ့။ဒါတစ်ခုပေါ့။နောက်ဟုတ်ကဲ့ဗျာဒီဥရဆိုးလို့ဆရာတော်အောင်ဆွေးနွေးတာပါတယ်ကျွန်တော်ငါလက်ထောက်ပါပါကျွန်တော်ကမြို့သားတင်နေရင်ကြားစီကိုလိုချင်ပါတယ်နော်အဲ့တမလို့အောင်ကိုဒီကာပေးမှုကြည့်တဲ့ Facebook account ကိုပိတ်တဲ့ကိစ္စဆိုရင် social media မှာကျွန်တော်ရှိပါတယ်ကျွန်တော်လက်မခံဘူးဒါတစ်ချက်တင်နေချင်ရှိပါတယ်နော်ဒါအပြင်မှာငါငယ်ဆုံးချက်ချက်ပြီးစီးရဆုံးချက်ချက်ကအပေါ်မှာရှိနေရမယ်ဆိုတော့ငါငယ်ကကျွန်တော်ဘယ်လိုမှမလဲထားလေအဲ့ဒီပုံမှာကျဲနေစီးပွားရေးလူရေးစီးစားရစမဲ့ချက်ပြဆက်နိုင်ရမှာအဲ့တော့နိုင်ငံကြီးအောင်ရဲ့အချက်ပဲအဲ့တော့နိုင်ငံကြီးအနာပိုင်ဖို့တော့ကြောက်နေရှိဆိုတော့ပါတီအစိုးရအဖွဲ့ပြီးတမတော်ကိုဘာလို့ရတတ်မရှိရမယ်ဒါမှအောင်အစဉ်ကြီးနေမှာအခုလိုအဲ့ဒီမန်တိုင်းကိုရှိရမှာကမကပါရစ်တာပဲ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီမှာချင်းညီညွတ်မယ်ဟုတ်လို့
ဟုတ်ကဲ့ကြားပါလေ
ကျွန်တော်အချင်းချင်းကိုညီညွတ်မယ်ဆိုတာတကူညီညွတ်မယ်ဆိုရင်တော့ကိုယ်တိုင်မှားနေတာဘာကြောင့်လဲဆိုတော့တမ်းတော်တည်နေနေဦးဆုံးအောင်ပါရှိကိုရှိနေပြီလားဖြစ်တာပါပြီးတော့ဖြစ်နေမှာအဲ့တော့မပါတော့ဟိုကမှားနေတာဟုတ်ပြီအချင်းကြီးကကျွန်တော်ကဘာလို့လက်ခံလဲလက်ရှိတမတော်မှုကိုလက်ခံရတော့တမတော်တည်ဒီချက်ပုံလည်းရောရမယ်ကျောင်းကနေဥစ္စာမနောက်ပူပါမယ်။ဒါလို့ကြည့်ရမယ်။
ဟုတ်ကဲ့ကိုမျိုးရံအောင်သိဆိုလို့သဘောပေါက်ပါပြီ။ကျွန်တော်ဟွာလေးဒါနဲ့ပတ်သက်ပြီးတော့ဥဥလာစောမေးချင်ပါလေ။ဥဥလာစောကိုရိုင်ကပြည်သူ့လွှတ်တော်မှာကြုံနေရတယ်ပြည်သူ့လွှတ်တော်ထဲမှာရှိတဲ့ခါကျတော့တလောရုံးကတမတော်ကုစလေကပြောတယ်ဒီမိုစီနိုင်ကျင့်တယ်ဆိုတာသုံးနှုန်းပေါ့။တကယ်ပဲဒီမိုကရေစီနီးရလွှတ်တော်ထဲမှာကျင့်နိုင်လား။ဥဥလာစောတိုးတိုးလေးဖြည့်ပြပါခင်ဗျ။မှန်
ဘူးဒါကတော့လေဟိုဒါက အနေဒီနဲ့လွတ်တော်ဆက်မှာရှိတဲ့ဒီဓမ္မတော်နဲ့ဓမ္မတော်ကိုယ်စားလှယ်ကြားထဲမှာတော့ကျွန်တော်ထင်တာကတော့ဘုန်းကြီးစရာကောင်းလောက်အောင် ကောင်းတာလေးတွေကိုတော်တော်များများလုံနိုင်တယ်လွတ်တော်ရဲ့အနေထားကိုကျွန်တော်တဝူးချင်းနေရဆိုရင်ကျွန်တော်အားမရဘူးဒါမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတောနေတဲ့မကနီဇင်တစ်ခုအောက်မှာလွတ်တော်ဟာတူညီသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကြက်ခေါ်အောက်ဟုတ်ကဲ့ဆင်ကားဆက်ကလောက်ပဲချိန်ရတော့ဆုံးဖြတ်ပြီးတော့ကျွန်တော်တန်ဖိုးရှိတဲ
ျေးဇူးများကျင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်းရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြတဲ့ဦးလှစောဒေါက်တာနိုင်အောင်ကိုမျိုးရန်အောင်တင်ကျေးဇူးများကျင်ပါတယ်ခင်ဗျာတော်ရှင်နေအားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်းရိုက်လီလိုက်အစီအစဉ်ဒီမှာကျေးဇူးအားပေးပါခင်ဗျာ
ကိုတာညုစီစဉ်တင်ဆက်တဲ့စနေညဒိုင်းရိုက်လီလိုက်အစီအစဉ်ကိုပြန်လည်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်VOA မြန်မာပိုင်းစီစီကနေဒိုင်းရိုက်လီလိုင်းထုတ်လွှင့်ချက်တွေကိုတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာပါစနေညဘက်9နာရီမှတစ်ချိန်အင်္ဂါညဘက်9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒိုင်းရိုက်လီလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလိုချင်တဲ့ဆိုရင် VOA ရဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်က0192328555ဖြစ်ပြီးတော့ VOA ဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်VOA ဆက်သွယ်လို့ဒီချင်း VOA ဆက်ကနေပြန်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးထားလို့ရပါတယ်ကျွန်တော်တို့ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်ခင်ဗျာ VOA American တန်ကမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်ပြီးတော့ထုတ်လွှင့်ပေးဖို့မှာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးတူအဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်အမည်တင်သွင်းထားသူ Brett Kavanaugh ကလိမ်မဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့စွပ်စွဲထားသူမျိုးသမီးဟာရှေ့သတင်းဖတ်ကြရင်အထက်လူတော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီးလို့သတင်းတွေမှာဖော်ပြနေကြပါတယ်ရုရှားလိုတိုက်လေယာဉ်တွေနဲ့မြေပြင်ကဝေဟင်ပစ်ဒုံးကျည်တွေပွဲယူတာမှာအမေရိကန်ကပိတ်ဆို့တန်ခတ်လိုက်တဲ့အပေါ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Terry Brand Stack ကိုတရုတ်နိုင်ငံသားဝန်ကြီးဌာနကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်ပြောဆိုလိုက်ပါတယ်။အီရန်နိုင်ငံနောက်တောင်ပိုင်းမှာစစ်ရေးပြပွဲတစ်ခုအတွင်းသေနတ်သမားတွေပြစ်ခတ်တာကြောင့်သေဆုံးသူ25ဦးထက်မနည်းရှိပြီဖြစ်ပြီးဒဏ်ရာရသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။သေနတ်သမား2ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်တရားရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ဒီတိုက်ခိုက်မှုတွေIS အကြမ်းဖက်ဝါဒီအဖွဲ့နဲ့ Avez လိုမျိုးကြီး Arab လိုရှာမှုလို့သူတို့ကိုသူတို့ခေါ်ဆိုတဲ့အဖွဲ့နှစ်ဖွဲ့စလုံးကသူတို့တိုက်ခိုက်တာလို့ပြောတာပါပဲ။ခရီးရန်ဂိုင်းအုပ်ဖုံးတော်ကြီးတွေခန့်ရေးတရုတ်နဲ့ Vatican နန်းတော်ကြမှာယာယီသဘောတူညီချက်စာချုပ်တစ်ခုကိုစနေနေ့ကလက်မှတ်ရေးထုတ်လိုက်တဲ့အကြောင်းနှစ်ဖက်စလုံးကကြေညာပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆောင်ရေးဆက်ဆံရေးပြတ်တောက်နေတဲ့တရုတ်အစိုးရနဲ့ Vatican ကြားမပြေလည်မှုတစ်ခုကိုထိုးဖောက်ကြော်လွှားနိုင်လိုက်တာဖြစ်ပါတယ်။ဒီမနက်ကမှရိုဝင်းဂျာမွတ်စလင်တွေအပေါ်အစုလိုက်ပြုံလိုက်ညှဉ်းပန်းနေဆက်တဖြတ်တာတွေရပ်တန့်ရေးအမေရိကန်ပြည်တော်စုမှပြုလုပ်တဲ့မြန်မာအရေးစွန့်နှုတ်ဘက်ကနေတောင်းဆိုဖို့ရှိတဲ့အကြောင်းစွန့်နှုတ်ဘက်စီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေတဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အခြေဆိုင်မြန်မာအမေရိကန်မွတ်စလင်အစည်းအရုံးကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကလိုဗာမြို့မှာဒေတာဆန်တော်ကြီးညနေ6နာရီမှာကျင်းပမှာပါခင်ဗျာ
ထိတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုချောချောသိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ညနေပဲ 6:00 AM ထုတ်လို့မဲ့အစီအစဉ်ဒီကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေနားဆင်နိုင်ကြပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.